ဒီမြောက်ကိုရီးယားအပေါ်ချမှတ်ထားတဲ့ကုလသမဂ္ဂရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေထိရောက်နိုင်ဖို့နိုင်ငံတကာရဲ့ပူးပေါင်းဆောင်ရွက်မှုရရှိဖို့အမေရိကန်ကကြိုးပမ်းရမှာမြန်မာနိုင်ငံကလည်းပါဝင်ဆောင်ရွက်ဖို့သဘောတူခဲ့တယ်လို့အမေရိကန်နိုင်ငံကြားရေးဌာနက VOA ကိုပြောပါတယ်အကြောင်းစုံကိုဆက်ပြီးနားဆင်ပါရှင်မြောက်ကိုရီးယားနိုင်ငံကနေအမေရိကန်ပြည်ထောင်စုအလက်စကာပြည်နယ်ထိတောင်ရောက်နိုင်တယ်လို့ယူဆရတဲ့တိုက်ချင်းပစ်ဒုံးကျည်ကိုဇူလိုင်လ4ရက်နေ့ကမြောက်ကိုရီးယားဘက်ကစမ်းသပ်ပစ်လုခဲ့ပြီးနောက်မြောက်ကိုရီးယားအပေါ်နိုင်ငံတကာကပြင်းပြင်းထန်ထန်ပိတ်ဆို့အရေးယူဖို့အမေရိကန်အစိုးရကကြိုးပမ်းနေတာပါပြီးခဲ့တဲ့သတင်းဘက်ကစင်ကာပူနိုင်ငံမှာကျင်းပတဲ့မြောက်ကိုရီးယားအရေးနဲ့ဒေတာရင်းလုံခြုံရေးဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့အရှေ့အာရှနဲ့ပစိဖိတ်ရေးရာဘျူရိုကိုရီးယားနဲ့ဂျပန်နိုင်ငံဆိုင်ရာအမေရိကန်ဒူးလက်ထောက်နိုင်ငံကြားရေးဝန်ကြီးလက်ဖြင့်မြောက်ကိုရီးယားမူဝါဒဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်ဖြစ်တဲ့တန်အမတ်ကြီးဂျိုးဆပ်ယွမ်ဟာမြန်မာနိုင်ငံကိုဝင်ရောက်ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်နဲ့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တို့နဲ့တရားစီတွေ့ဆုံဆွေးနွေးခဲ့ပါတယ်မစ္စတာယွန်ရဲ့ခီးစင်နဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရေးဌာနအရှေ့အာရှနဲ့ Pacific ရေးရာဘျူရိုပြောခွင့်ရအမျိုးသမီး Anna Richie Allen က VOA ကိုခုလိုပြောပါတယ်
Special Representative Yoon shared US concern over North Korea's flagrant violations of UN sanctions including
ဆလိုင်းလာလီယန်နီကတိုက်ချင်းပြည်ဒုံးနဲ့နဲ့ကိုမြောက်ကိုရီးယားကပြစ်လွတ်ခဲ့တာအပအဝင်ကုလသမဂ္ဂရဲ့ဒဏ်ခပိတ်ဆို့မှုတွေကိုမြောက်ကိုရီးယားကပြောင်ပြောင်တင်းတင်းချုပ်ဖောက်ထိရတဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုရဲ့စိုးရိမ်မကင်းဖြစ်မှုကိုအထူးကိုယ်စားလှယ်ရုံးကမြန်မာခေါင်းဆောင်တွေနဲ့တွေ့ဆုံစဉ်မျှဝေခဲ့ပါတယ်
။ဒါအပြင်မြောက်ကိုရီးယားပေါ်ချမှတ်ထားတဲ့နိုင်ငံတကာပိတ်ဆို့မှုတွေထိရောက်နိုင်ဖို့အမေရိကန်ရဲ့ကြိုးပမ်းမှုတွေမှာသူတို့အနေနဲ့ပူးပေါင်းဆောင်ရွက်မှာဖြစ်ကြောင်းမြန်မာခေါင်းဆောင်တွေကတုံ့ပြန်ပြောဆိုခဲ့တယ်လို့လည်း Anna Richie Allen ကဆိုပါတယ်
။ The US officials discussed US Burma cooperation in countering North Korea's aggressive behavior.
မြောက်ကိုရီးယားအစိုးရပေါ်ဖိအားတိုးပေးနိုင်မှုနှီးလန့်တွေအပါအဝင်မြောက်ကိုရီးယားရဲ့ရန်စရာရောက်တဲ့အပြုအမူတွေကိုတုံ့ပြန်ရမှာအမေရိကန်နဲ့မြန်မာပူးပေါင်းဆောင်ရွက်မှုကိုလည်းအမေရိကန်အစိုးရအရာရှိတွေကဆွေးနွေးခဲ့ပါတယ်ဆွေးနွေးမှုတွေဟာအပြုသဘောဆောင်ပြီးဒီကိစ္စနဲ့ပတ်သက်လို့နီကတ်စပါပူးပေါင်းဆောင်ရွက်သွားဖို့လေနှစ်ဖက်တို့သဘောတူခဲ့ကြပါတယ
်မစ္စတာယွန်နဲ့ဒေါန်ဆန်းစုကြည်တွေ့ဆုံစဉ်နှစ်နိုင်ငံဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်ရေးတိုးမြှင့်ဖို့ကိစ္စတွေကိုဆွေးနွေးခဲ့တဲ့အကြောင်းနိုင်ငံတော်အတိုင်ပင်ခံရုံးကသတင်းထုတ်ပြန်ခဲ့တယ်လို့မြန်မာနိုင်ငံသားဌာနပြောခွင့်ရကလည်းမြောက်ကိုရီးယားနဲ့တန်တမာရေးအရာဆက်ဆံမှုသာရှိပြီးစစ်ဖက်ဆက်ဆံရေးမရှိကြောင်းပြောကြားခဲ့ပါတယ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကလည်းတန်မတ်ကြီးမစ္စတာယွန်းနဲ့တွေ့ဆုံအပြီးကြေညာချက်ထုတ်ပြန်ရမှာမြန်မာအနေနဲ့ကိုရီးယားကျွန်းဆွယ်ကိုနျူကလ িয়ার ကင်းမဲ့ဆုံဖြစ်စေလိုတဲ့အကြောင်းနဲ့မြန်မာနိုင်ငံတွင်းလက်နက်ကင်ပဋိပက္ခတွေခြုံငိမ့်ပြီးငြိမ်းချမ်းရေးရရှိအောင်ကြိုးပမ်းနေတဲ့အကြောင်းဆွေးနွေးခဲ့တယ်လို့ပြောဆိုထားပါတယ်။ဒါပေမဲ့လို့တန်မတ်ကြီးဂျိုးဆပ်ယွန်းရဲ့မြန်မာခီးစဉ်ဟာမြန်မာနဲ့မြောက်ကိုရီးယားဆက်ဆံရေးကိုအမေရိကန်ကဆက်ပြီးစိုးရိမ်မကင်းဖြစ်နေတယ်ဆိုတာကိုပြနေတာဖြစ်တယ်လို့မြန်မာအရေးကျွမ်းကျင်သူပါမော့ခ်ဒေးဗစ်စတိုင်းဘတ်ကပြောပါရယ
် The United States has been concerned about a Myanmar North Korean relationship that involved the military. That is nothing new
that ရေးဆက်ဆံမှုတွေပါဝင်နေတဲ့မြန်မာနဲ့မြောက်ကိုရီးယားဆက်ဆံရေးနဲ့ပတ်သက်လို့လွန်ခဲ့တဲ့နှစ်အတန်ကြာကတည်းကအမေရိကန်ပြည်ထောင်စုအနေနဲ့စိုးရိမ်မကင်းဖြစ်ခဲ့တာပါဒါကလည်းအစ်စ်အစမ်းတော့မဟုတ်ပါဘူးအခုတာမကြီးဂျိုးဆက်ဘျွန်းရဲ့မြန်မာခီးစဉ်ဟာအမေရိကန်ကဆက်ပြီးဆွေးရမကင်းဖြစ်နေတယ်ဆိုတဲ့လက္ခဏာကိုပြနေတာပါမြန်မာနဲ့မြောက်ကိုရီးယားအစိုးရချင်းဘလို့ဆက်ဆံရေးရှိတယ်လဲဆိုတာကိုကျွန်တော်အတိအကျတော့မသိပါဘူးတေချာလာကတော့တန်တမာဆက်ဆံရေးရှိနေတာကထင်ရှားပါတယ်မြောက်ကိုရီးယားရဲ့စီးပွားရေးလုပ်ငန်းအဖြစ်မြန်မာနိုင်ငံမှာစားတောက်ဆိုင်ဖွင့်လှစ်ထားတာကိုကျွန်တော်သိပါတယ
်အရင်စစ်အစိုးရလက်ထက်မြန်မာနဲ့မြောက်ကိုရီးယားနှစ်နိုင်ငံစီးရေးအရာနီးနီးကပ်ကပ်ဆက်ဆံခဲ့တဲ့နောက်ဆက်တွဲလက်ကျန်ဆက်ဆံမှုတွေကိုလက်ရှိမြန်မာတပ်မတော်အနေနဲ့လုံးဝဖျက်တောက်ဖြစ်ဖို့အမေရိကန်ဘက်ကလိုလားကြောင်းအမေရိကန်အစိုးရအစ်မြင့်အရာရှိတအူးကပြောကြားချက်ကိုကိုကာပီရိုက်တာသတင်းကဖော်ပြခဲ့ပါတယ်အရင်သမ္မတဟောင်းဦးသိန်းစိန်အစိုးရလက်ထက်2013ခုနှစ်ကတော့မြန်မာအစိုးရမစ်ဆိုင်းသုတေသနနဲ့ဖွံ့ဖြိုးရေးဌာနအကြီးအကဲကာကွယ်ရေးဌာနပစ္စည်းထုတ်လုပ်ရေးယုံ DDI ရဲ့အရာရှိချုပ်ဒုတိယဗိုလ်ချုပ်ကြီးတိန့်ထေးအပေါ်မြောက်ကိုရီးယားနဲ့မြန်မာကြားလက်နက်ရောင်းဝယ်မှုမှာပါဝင်ပတ်သက်မှုကြောင့်ဒဏ်ခတ်ပိတ်ဆို့မှုချမှတ်လိုက်ကြောင်းအမေရိကန်ဗန်နာယီဝန်ကြီးဌာနကထုတ်ပြန်ကြေညာခဲ့ပါတယ်ရှင်